စကိုင်းတိုင်းဟ ோம் မလင်းကနေမုံရွာကိုထွက်ခွာလာတဲ့အောင်စိုးမိုးကျော်အမြန်ရင်နစ်မြုပ်ခဲ့ရမှာလိုက်ပါသွားတဲ့လူထက်ဝက်နီးပါးပျောက်ဆုံးနေစေဖြစ်တယ်လို့အော်တိုဝါလာ16ရက်နေ့မှာတော့လေရင်ရေရင်အဓိကအစိပ်ပိုင်းတချို့ကိုဖော်နိုင်ခဲ့ပြီလို့စကိုင်းတိုင်းကေစီအီးနဲ့ပြန်လည်နေရာချထားရေးဦးစီးဌာနကပြောပါတယ်အဲ့ဒီမှာလေအလောင်းတွေထပ်မံတွေ့ရှိခဲ့တာကြောင့်ဆေးယူရရှိတဲ့အလောင်း55လောင်းရှိသွားပြီလို့ဆိုပါတယ်အကြောင်းစုံကိုမအေးမှာပြောပြပေးပါလိမ့်မယ်ခင်ဗျာ
စကိုင်းတိုင်းဟ ோம் မလင်းဖောင်းပြင်မော်လိုက်ကလေးဝဂိတ်တွေကနေခရီးပဲ300ထက်မနည်းတင်ဆောင်လာတဲ့အ мян ရေရင်ဟာကဏီမြို့နယ်မိချောင်းတွင်းကျေးရွာနီးမှာနေမြုပ်ခဲ့တာပါနီးဆက်ရွာကျေးရွာသားတွေဟိတတုခလူမှုရေးအသင်းကင်းရွာကပရိဒတ်အဖွဲ့တွေနဲ့ကယ်ဆယ်ရေးလုပ်သားတွေကကယ်ဆယ်ခဲ့တာကြောင့်လူ160နီးပါးအသက်ရှင်ကျန်ခဲ့တာပါအောက်တိုဘာလ19ရက်နေ့ညမှာတော့ရေရင်ရဲ့အဓိကအစိပ်ပိုင်းတချို့ကိုဆေးယူနိုင်ခဲ့တာကြောင့်ဆေးယူရရှိတဲ့အလောင်းရေတွေတိုးလာတယ်ဆိုပြီးစကိုင်းတိုင်းကယ်ဆယ်ရေးနဲ့ပြည်လည်နေရာခြားတိုင်းဦးစီးဌာနရဲ့ညွှန်ကြားရေးမှူးဦးစဝီလီဖရန့်ကပြောပါတယ်
။ဟုတ်ကဲ့အခုရေရင်ကျွန်တော်အပါသုံးငန်းပေါ့အပါ1 2 3ပေါ်တဲ့အနေထားမှာတော့10လောင်းရတယ်ဗျာဟုတ်ကဲ့။ဟုတ်ကဲ့အလောင်းတော့အခုကျွန်တော်တို့ဟိုတော့ပေါ့55လောင်းတော့ရှိပါကြီးရဟုတ်ကဲ့ဟုတ်ကဲ့။ဟိုသူကဒပိုင်းအဲ့လိုပေါ်တာပေါ့နော်ဒစီလုံးမပြီးတော့ပေါ်ဖို့ကလည်းမဖြစ်နိုင်ဘူးတော့အဲ့တော့ပေါ့မနေ့တုန်းကတော့ပြင်ပိုင်းပေါ်လာတာအခုပြင်ပိုင်းကိုဆလိုက်ပြီးတော့ခေါင်းပိုင်းကိုပြန်ပေါ်တော့ခေါင်းပိုင်းကအပအပေါ်ထက်ကိုအခုပေါ်လိုက်တာပေါ့နော်မနေ့ကတော့အပဒုတိယရဲ့ခေါင်းပိုင်းအစီပိုင်းလေးပေါ့အစီပိုင်းရဲ့ပေါ်ပြီးတော့ကုန်တော့ဖြစ်ပါကြီးကအခုအပလေးကန်းကျန်တာပေါ့နော်အဲ့လေးကန်းတွေကဟိုတော့ဘယ်လောက်ကျမလဲတော့မသိသေးဘူးဗျာဟုတ်ကဲ့မနေ့ကတော့သိရပါတယ်ဟုတ်ကဲ့
ကင်းတိုက်နယ်ဆေးရုံကဒေါက်တာအေးဝင်းကတော့အလောင်းတွေကိုထပ်ပြီးတော့ယူထုတ်ဖို့အတွက်မီးရောင်အခက်အခဲတွေကြောင့်နောက်ရက်တွေမှာဆက်လက်ဆဲထုတ်ရမယ်လို့ဆိုပါတယ်
။တော်တော်ကြီးမောင်းနေပြီအဲ့မှာမီးရင်အခက်အခဲရှိတဲ့အတွက်ကြောင့်မို့ဟိုဟာနောက်ရက်တွေကျမှကျန်ရလောင်းတွေပါထပ်ပြီးတော့ယူရမယ်ရှင်။ဒီနေ့ကတော့တိတ်လိုက်ပါပြီ။ပြန်နေနိုင်ပါလိမ့်တယ်ရှင်အခုကမပြီးသေးပါဘူးမနက်ဖြန်ဆက်လုပ်ရအောင်ပါ။အလောင်း10လောင်းများ10လောင်းမှာ10လောင်းကပိုင်ရှင်ပေါ်သွားပြီ။ဟုတ်ပါယောက်ျားလေးလောင်းတစ်လောင်းပဲပါတယ်ကျွန်တော်အမျိုးသမီးလောင်းနေပြီ။အဝယ်10လောင်းမှာမတော်ဖို့ပေါ်ပြီးထက်တွေ့တာ10လောင်းမှာညက45လောင်းနဲ့အခု10လောင်းနဲ့55လောင်းရှင့
်ဟုတ်ကဲ့
အလောင်းရတဲ့ဟာဟု
တ်ကင်းတိုက်နယ်ဆေးရုံကဒေါက်တာအေးဝင်းကတော့ဆေးယူနိုင်ခဲ့တဲ့အလောင်းတွေအပြင်တခြားနေရာကိုရောက်ရှိသွားတဲ့အလောင်းတွေလည်းရှိနေတယ်လို့လည်းဆိုပါတယ
်ရှင်တို့ညက်ကအောက်ဒီစိုးမကွေးတိုင်းထဲကို5လောင်းလောက်မျောပါသွားတယ်လို့သိရတယ
်အခုလိုမျိုးရေရင်နှိမ့်မြုပ်ခဲ့တာဟာခရီးသည်တွေကိုလိုအပ်တာတွေပို့ပြီးတင်ဆောင်လာတာဖြစ်တယ်လို့ကုန်တွေကလည်းများလာကြောက်ညမြောက်ရတာဖြစ်တယ်ဆိုပြီးရေရင်နဲ့ပတ်သက်သူ၄ဦးကိုထိမ့်သိမ်းထားပြီးရေရင်မောင်းသူကိုလည်းဝရမ်းထုတ်ထားကြောင်းသက်ဆိုင်ရာအာဏာပိုင်တွေဘက်ကပြောပါရယ်ဒီရေရင်တိမ့်မမှုကြောင့်ကြောက်ဆုံးတေဆုံးသွားကြတဲ့အထက်မှာစကိုင်းတိုင်းတွင်းမှာတာဝန်ကျနေတဲ့ဆရာမတွေကျန်းမာရေးဝန်ထမ်းတွေအဝေးတင်ကျောင်းသားကျောင်းသူတွေဒေသတွင်းမှာနေထိုင်ကြတဲ့ပြည်သူတွေလည်းပါဝင်လာပါဒီအတွက်ဒီလိုနောက်မဖြစ်အောင်ခီးတယ်တွေဘက်ကကောမော်တော်ကိုကြီးကြပ်သူတွေဘက်ကမှသတိထားကြဖို့လိုတယ်ဆိုပြီးဒေါက်တာအေးအေးဝင်းကပြောပါရယ်
ဝင်နေအားနဲ့များဖို့ပေါ့နော်ဝင်နေအားနဲ့များဖို့နောက်ဆက်ကြခီးတယ်တွေကလည်းထိမ့်ထိမ့်တိမ့်နေပါရဲ့ဟိုရောက်ရင်ပြီးတော့ဗားနေနေဆိုပြီးတော့မလိုက်ဖို့တော့လိုတယ်ဗျမော်တော်တင်နိုင်တာတက်ကိုပို့ပြီးတော့ကိုအတက်ကိုချင့်ချင်ပြီးတော့လည်းလိုက်ဖို့လိုတယ်နောက်မော်တော်ဒီမှာလည်းတိကျက်ဖို့လိုတယ်ပေါ့ဝင်ဖို့တင်လာတဲ့ဗားညာဆိုရင်စကန်နေဟိုပေါ့ဒီစကန်မျိုးတွေအားလုံးကလည်းတိကျက်ဖို့လိုတယ်လို့ထင်တာပေါ့ဗ
ျသခိုင်းတိုင်ဟ ோம் မလင်းကနေထွက်လာတဲ့ရေရင်ဟာအော်တိုဘာလ15ရက်နေ့ကတိမ်မောက်ခဲ့တာဖြစ်ပြီး9ရက်ကြာတဲ့အထိရေရင်ကိုအပိသက်ဆေးယူနိုင်တာမျိုးတွေတော့မရှိသေးပါဘူး။ဒါအပြင်ရေရင်တိမ်မောက်ချိန်ကစလို့စနစ်ကျတဲ့ကယ်ဆယ်ရေးလုပ်ငန်းတွေအားနည်းနေတာကြောင့်လည်းအသေးပြောက်တင်များလာဖြစ်တဲ့ဆိုပြီးသေဆုံးသူတွေရဲ့မိသားစုတွေကဆိုပါတယ်။သခိုင်းတိုင်းဝန်ကြီးချုပ်ကတော့ရေရင်တိမ်မောက်ချိန်ကစလို့နှစ်ချိန်ခန့်လာရောက်ပြီးကြီးရှုတာတွေရှိခဲ့ပါတယ်။စကိုင်းတိုင်းဟ ோம் မလင်းကနေထွက်လာတဲ့ရေရင်ဟာအော်တိုဘားလ15ရက်နေ့မှာနှိမ့်မြုပ်ခဲ့တာဖြစ်ပြီးလူ300ထက်မနည်းကိုတဲဆောင်လာတာဖြစ်တယ်လို့လည်းမြန်မာမိသက်အဖွဲ့ကထုတ်ပြန်တဲ့သတင်းတွေမှာဖော်ပြထားပါတယ်ရှင်။